အကျွေးပြီးနဲ့အရေးဆိုရင်ကြကြောင့်ကြောက်ဖြူရီနဲ့စိတ်ကန်းစီမံကိန်းပမာဏကိုမြန်မာဘက်ကတိတိတသာလျှော့ချလိုက်ပါတယ်။တရုတ်နိုင်ငံပိုင် CITIC Group ကလုပ်ပိုင်ခွင့်ရထားတဲ့ကြောက်ဖြူရီနဲ့စိတ်ကန်းစီမံကိန်းရဲ့အလားအလာပေါ်မူတည်ပြီးတပြေးပြေးတိုးချဲ့သွားဖို့အစီအစဉ်ဖြစ်တယ်လို့တာဝန်ရှိသူတွေက Writers Student Agency နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။မတ်သိင်ထိုက်ကပြောပြပေးမှာပါ
။တရုတ်နိုင်ငံပိုင်CITIC Group ကတိစောက်ခွေရထားတဲ့တခန့်ကြီးနဲ့ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းကိုမူလကတင်မော်ကြောက်ချရနာရနေရာ၁၀ခုထိတိစောက်ဖို့ရင်းမှန်ထားရကနေအခုတော့၂ခုထိလျှော့ချတိစောက်ဖို့ဆုံးဖြတ်တယ်လို့ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးလက်ဖြင့်ကြောက်ဖြူရင်းနဲ့စိတ်ကန်းစီမံကိန်းကိုဦးဆောင်ညှိနှိုင်းနေတဲ့ဦးဆက်အောင်က Writers နဲ့တီးတန့်မြင်းမြန်ကမှပြောဆိုလိုက်ပါတယ်စီမံကိန်းရွယ်စားကိုရှင်းချလိုက်တာကြောင့်မူလကဒေါ်လာသန်း 9,300 ကုန်ကျခံတိစောက်ဖို့စီစဉ်ထားတာကနေအခုတော့ဒေါ်လာသန်း 1,300 ပဲကုန်ကျတော့မှာဖြစ်ပြီးမြန်မာအတွက်ဗန္ဓာရေးအရာစွန့်စားရမှုနည်းသွားစေမယ်လို့စီးပွားရေးပညာရှင်ရှောင်းထန်းနေကလည်း Writers ကိုပြောဆိုပါတယ်။ဒီလိုရှင်နေကြုံရမှုတစ်ခုဖြစ်တဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုမြန်မာဘက်ကတိတိတသားရွယ်အစားရှင်းချလိုက်တဲ့အပေါ်ဒီနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂုံဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။中方支持中国的企业与缅方按照平等协商互利共赢的原则。
ဒီကနေ့အတမွေးဝမ်းကြောင်းလုပ်ငန်းတွေတိုးတက်ရေးဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်ရေးအားပေးမည်တည်ရင်းနဲ့စီမံကိန်းတွေကိုလေလံဆွဲရတယ်မှာတာဝန်ညီများမှုရှိရှိနှစ်ဖက်အကျိုးတူချင်းရေးအခြေခံအားဖြင့်မြန်မာနဲ့တိုင်ပင်ဆွေးနွေးဖို့တရုတ်လုပ်ငန်းကြီးကိုကျွန်တော်တို့အနေနဲ့အားပေးတိုက်တွန်းပါတယ်။အခုချိန်ထိကျွန်တော်တို့တည်ထားတော့စီမံကိန်းအပေါ်မှာနှစ်ဖက်လုပ်ငန်းဆိုင်ရာညှိနှိုင်းနေကြပါတယ်။ညှိနှိုင်းနေကြစေပါ
။နှစ်ဖက်တို့လက်တွေ့အကောင်အထည်ဖော်ရေးကိစ္စတွေကိုညှိနှိုင်းဆွေးနွေးနေစေဖြစ်တယ်လို့လည်းဒုတိယဝန်ကြီးဦးဆက်အောင်ကပြောဆိုပြီးစီမံကိန်းနဲ့ပတ်သက်တဲ့တခြားအသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်မပြောပါဘူး။ကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးစီမံကိန်းကိုအရင်သမ္မတဦးသိန်းစိန်လက်ထက်2015ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ရဲ့ CNTNC လုပ်ငန်းစုကတင်တာအောင်မြင်သွားတာဖြစ်ပါလေရှင်။